ရစတင်လုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ရေးကိုအန္တရာယ်ပေးမဲ့အရေးလက္ခဏာတွေအကြောင်း Storm Clouds on the Horizon အမည်နဲ့စာရန်တစောင်းနိုဝင်ဘာလ12ရက်နေ့ကထွက်လာပါတယ်။ Brussels အခြေစိုက်တဲ့အပြည်ပြည်ဆိုင်ရာပြည်ပခန့်လေ့လာရေးအဖွဲ့ International Crisis Group ကရေးသားပြုစုတဲ့စာရန်ဖြစ်ပါတယ်။ဒီအဖွဲ့ရဲ့ရုံးခွဲ30ကျော်ထဲမှာဂျကာတာနဲ့ဘန်ကောက်ရုံးလဲပါဝင်ပါတယ်။ဆဲအိုစုကအကြီးအကျယ်ဆန့်ကျင်တာကိုမကြုံတွေ့ရဘဲအရသာသာပိုင်းအစိုးရမြန်မြန်ဆန်ဆန်အပြောင်းအလဲတွေလုပ်နိုင်တာကိုချီးကျူးရေးသားထားပါတယ်။ဒါပေမဲ့ကြုံတွေ့ရမယ့်ပြဿနာကြီးတွေရှိနေပါတယ်။နောက်ပြန်ဆုတ်เสียအကြောင်းမရှိဘူးလို့အစိုးရကပြောပေမဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဆန့်ကျင်ရေးအထည်ကြီးကချင်လွတ်မြောက်ရေးတပ်နဲ့အပြစ်ခံရစဲရေးအခြေခံဥပဒေအရအာဏာခွဲကိုရေးစားတဲ့ပြဿနာတွေဟာပြုပြင်ပြောင်းလဲရေးကိုအန္တရာယ်ပေးနိုင်တယ်လို့ဆိုပါတယ်။ဒီကြားထဲမှာမြေယာသိမ့်ပိုက်မှုသင်္ဟာဇာတထုတ်ယူမှုကြောင့်ဒေသခံတွေထိခိုက်မှုနဲ့အခြားလူမှုစီးပွားရေးမကျေနပ်ချက်တွေရှိပါတယ်။စစ်အစိုးရခက်ခါအနိုင်ကျင့်ပြီးမတရားလုပ်ထားတာတွေကိုဖြေရှင်းပေးဖို့လဲပြည်သူတွေကမျှော်လင့်နေကြပါတယ်
။ရခိုင်ပြည်နယ်လူမျိုးရေးအဓိကရုပ်ဟာနောက်ပြန်ဆုတ်တဲ့ခြေလှမ်းလိုဖြစ်နေပါတယ်တဲ့။ဒေသခံအာဏာပိုင်နဲ့လူမျိုးရေးတပ်ဖွဲ့တွေရဲ့ဗက်လိုက်မှုတွေကြောင့်အကြမ်းဖက်မှုတွေကိုမထိမ့်သိမ့်နိုင်ဘဲဖြစ်သွားတယ်လို့အဲ့ဒီစာရမ်းမှာဖော်ပြထားပါတယ်။အော်တိုဘာလာအဓိကရုပ်မှာရိုဟင်ဂျာတွေမကပဲတခြားမွတ်စလင်တွေကိုပါအတိုက်ခတ်ခံခဲ့ရတယ်လို့ဆိုပါတယ်။လူမျိုးစုံဘာသာစုံပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုချီတက်ဖို့ပြင်ဆင်နေတဲ့အချိန်မှာလူမျိုးရေးစိတ်ဓာတ်ပြင်းထန်နေတာအလွန်အန္တရာယ်ရှိတယ်လို့လည်းဆိုပါတယ်။လူမျိုးရေးအဓိကရုပ်ကိုဗုဒ္ဓဘာသာနဲ့မွတ်စလင်ပဋိပက္ခဖြစ်အောင်တရားလုံးလူမျိုးရေးဝါဒီတွေဖန်တီးတာဟာစိုးရိမ်စရာတစ်ခုပါ။အဓိကရုပ်မှာနိုင်ငံရေးရည်ရွယ်ချက်ရှိနိုင်တယ်လို့ဗိုလ်ချုပ်ကြီးလှမင်းကသုံးသပ်ပါတယ်။ပြည်ပြင်းရေးကြောင့်အရင်ကမျိုးသိပ်ခဲ့ရတဲ့အမျိုးသားရေးထုတ်ဖော်ခွင့်ရတာကိုတရင်လုံအုပ်စုကအသုံးပြုလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်
။လက်နက်ကင်ပြည်သူစစ်ဖွဲ့စည်းရေးရိုဟင်ဂျာရွာဖေရှားရေး OIC အစ္စလာမ်ဖွဲ့ရန်ကုန်မှာရုံးစိုက်တာကိုစတင်ရေးစတာတွေပါဝင်တဲ့ကြီးညာချက်ကိုစက်တင်ဘာ6ရက်နေ့လကမှချမှတ်ပါတယ်။ OIC အစ္စလာမ်ဖွဲ့ရုံးစိုက်မှာကိုတန်ဃာတွေဥဆောင်ပြီးစစ်တွေရန်ကုန်နဲ့မန္တလေးမှာကန့်ကွက်ဆန္ဒပြကြပါတယ်။တန်ဃာရီပါဝင်လာတာကြောင့်ဘာသာရေးအထီကြီးုံဖြစ်လာမှဆိုရင်ကြပါတယ်။ဒီကိစ္စမှာဒေါ်ဆန်းစုကြည်ကပြက်ပြက်သားသားပြောလိမ့်မယ်လို့မျှော်လင့်ကြပါတယ်။ဘဲဘက်ကမှလိုက်မပြောနိုင်ဘူးလို့ဒေါ်စုဖြေတာကမကြည်မနှက်ဖြစ်ကြပါတယ်။ဒါပေမဲ့တရလုံပြောဆိုတာတွေနဲ့အကြမ်းဖက်တာကိုဒေါ်ဆန်းစုကြည်အနေနဲ့ပြက်ပြက်သားသားဆန့်ကျင်ပြီးလူအခွင့်အရေးကိုလေးစားကြဖို့တိုက်တွန်းလိုက်ပဲလို့မျှော်လင့်နေရအောင်မှဖြစ်ပါတယ်တဲ့။
ရိုဟင်ဂျာပြည်ထနာဟာအပြည်ပြည်ဆိုင်ရာနဲ့ပတ်သက်နေပါတယ်တဲ့။ဘာသာရေးအကြမ်းဖက်မှုအနေနဲ့ယူဆလာရင်တော့အာဆီယံမွတ်စလင်ဒေသမှာလက်တုံပြန်နာတွေဖြစ်ပေါ်လာနိုင်တယ်လို့အာဆီယံတွေးရေးမှုချုပ်ကဟောကိန်းထုတ်ထားပါတယ်။ပြီးခိုင်ဖြိုးပါတီရဲ့ကြိုးပမ်းမှုကြောင့်2010ပြည့်နှစ်ရွေးကောက်ပွဲမှာမဲဆန္ဒပေးနိုင်ဖို့အတွက်ရိုဟင်ဂျာအတော်များများယာယီမှတ်ပုံတင်ခွင့်ရရှိခဲ့ကြပါတယ်။အစိုးရအနေနဲ့လူမျိုးရေးအဓိကရုံးကိုတားဆီးနိုင်စွမ်းရှိပေမဲ့ဒေသခံရဲတပ်ဖွဲ့နဲ့လုံတင်းကပါမွတ်စလင်ဆန့်ကျင်ရေးမှာပါနေရမှုရှုပ်ထွေးပြီးထိမ့်သိမ့်ရတာခက်ခဲသွားပါတော့တယ်။ကိုယ်ခွေယုံကြည်မှုကွဲပြားခြားနားတဲ့လူမျိုးစုံနေထိုင်ရာဒေသမှာလူမျိုးရေးအဓိကရုံးဖြစ်ပွားတာဟာဆုံးရှုံးမှုသာဖြစ်ပါတယ်တဲ့
။တိုင်းသားလက်နက်ကင်တွေနဲ့အတူရေရှည်ငင်းချိုင်းတိဆောက်ဖို့ကိစ္စဟာအလွန်ခက်ခဲကြောင်းကချင်ပြည်နယ်ပြဿနာကပြတ်သားနေပါတယ်။ဒေသကအာဏာပိုင်နဲ့စီးပွားရေးသမားပူးပေါင်းပြီးလင်းပြေတွေတည်ယူတဲ့ကိစ္စဟာကျင်းလက်အုံကြွမှုကိုအားပေးတယ်လို့ဖြစ်နေပါတယ်။တရားစတာထုတ်ယူမှုနဲ့အခြေခံအဆောက်အုံတည်ဆောက်မှုမှာနိုင်ငံခြားကုမ္ပဏီတွေနဲ့လက်တွဲပြီးဒေသကံကိုလစ်လူရှုတဲ့ပြဿနာကိုလည်းဦးသိန်းစိန်အစိုးရမနှေးအမြန်ဖြေရှင်းဖို့လိုပါတယ်။မတရားလုပ်ထားတာကိုမဖြေရှင်းနိုင်ရင်စန္ဒပြပွဲလေးတွေဟာပြင်းထန်တဲ့စန္ဒပြပွဲကြီးတွေဖြစ်သွားနိုင်ပါတယ်။ဒီပြဿနာတွေကိုဖြေရှင်းနိုင်ရင်ဒီမိုကရေစီပြုပြင်အစီအစဉ်တွေအလားအလာကောင်းမယ်လို့ဆိုပါတယ်။အစိုးရကရောဥပဒေပြုလွှတ်တော်ကရောဒီမိုကရေစီပြုပြင်လုပ်ဖို့စိတ်ရောကိုယ်ပါလှုပ်ရှားနေကြပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်အကြမ်းဖက်မှုမှာဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်တို့ရဲ့ခေါင်းဆောင်မှုလိုအပ်နေပါတယ်။ပြည်သူစံတာအတိုင်းကြီးမလုပ်ဘဲပြည်သူသဘောထားမှန်ကန်လောက်ခေါင်းဆောင်ပိုင်းကလမ်းပြပေးရပါလိမ့်မယ်။ဒါလို့မဆောင်ရနိုင်ရင်တိုင်းပြည်ထိခိုက်ရုံသာမကဘဲအစိုးရနဲ့ NLD အဖွဲ့ချုပ်ရဲ့ဂုံတိတ်ခါကိုလည်းထိခိုက်နိုင်အောင်အပြည်ပြည်ဆိုင်ရာပဋိပက္ခလေ့လာရေးအဖွဲ့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။